နှစ်ဒီဇင်ဘာလ29ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီအဆင့်ဆင့်ရွေးကောက်တင်မြှောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူ293ဦးရှိပြီးအဲ့ဒီထဲက115ဦးရွေးချယ်ခံခဲ့ရပါတယ်ရွေးချယ်ခံရသူတွေကနိုင်ငံဝန်ထမ်းဥပဒေနဲ့အညီတာဝန်ထမ်းဆောင်မှာဖြစ်တယ်လို့ရန်ကုန်မြို့တော်စီပင်သားရေးကော်မတီအပေါ်သစ္စာစောင့်တည်သွားမယ်လို့ကျန်းသစ္စာကြေညာခဲ့တာဖြစ်ပါတယ
်
ကိုယ်စားလှယ်တွေကမနှက်ဖြန်သက်ဆိုင်ရာမြို့နယ်ခရိုင်နဲ့မြို့တော်အဆင့်စီပင်ရုံးတွေမှာစတင်တာဝန်ထမ်းဆောင်ကြမှာဖြစ်ပါတယ်။ရန်ကုန်မြို့မှာရင်ကျောပိတ်ဆို့မှုပြဿနာတွေ၊ရေကြီးရေလျှံမှုပြဿနာတွေ၊လမ်းတထားပျက်စီးနေမှုတွေနဲ့တောက်သုံးရေလိုအပ်ချက်တွေကြုံတွေ့နေရပြီးအဲ့ဒီပြဿနာတွေကိုစီပင်သားရဲကော်မတီကဖြေရှင်းမှုအားနည်းနေရတွေကြောင့်မြို့နယ်လူထုကဝေဖန်နေကြပါတယ်။အခုလိုနှစ်ပေါင်း60ကျော်မှပထမဆုံးအကြိမ်အဖြစ်ပြည်သူစန္ဒာနဲ့ရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေပေါ်ပေါက်လာတဲ့အခါမှာတော့မြို့နေလူထုကြုံတွေ့နေရတဲ့ပြဿနာတွေပြည်လည်သွားမလားဆိုတဲ့မျှော်လင့်မှုတွေလည်းရှိနေပါတယ်စီပင်သားရဲကော်မတီနဲ့မြို့နေလူထုအကြားယုံကြည်မှုကင်းမဲ့နေတဲ့အပေါ်ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကစိစက်ညှိနှိုင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအရှိပိုင်းခိုင်ကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဒေါက်တာဆိုးထွန်းကပြောပါတယ်
။ဒီကတော့ကျွန်တော်တို့ကပြည်သူလူထုအနေနဲ့စီပင်သားအပေါ်မှာယုံကြည်မှုအားနည်းနေပါတော့။စီပင်လို့ပြောလိုက်ရင်ပြည်သူအများစုကကြောက်ကြတာပါတော့။အဲကျွန်တော်အနေနဲ့ပြည်သူလူထုအနေနဲ့စီပင်သားလုပ်ငန်းတွေပြည်သူတွေပုံမှန်သိရှိအောင်ပြည်သူကလည်းစီပင်သားမှုဝေးနားလဲအောင်ဒီပြန်လဲပေါင်းကူးဆောင်ရွက်ပြုလုပ်ဆောင်ရတာပါ။
ရွေးချယ်ခံရတဲ့ကော်မတီဝင်တွေအနေနဲ့လမ်းဖောက်လုပ်ခြင်း၊မြေစီမံခန့်ခွဲခြင်း၊လမ်းဘေးဈေးဆိုင်တွေနဲ့ကျူးကျော်ဈေးဆိုင်တွေကိုစီကံသတ်မှတ်ခြင်း၊ကျူးကျော်တွေကိုဖယ်ရှားခြင်း၊အခွန်ကောက်ခံခြင်း၊ရင်းနှီးမြှင့်ထားလုပ်ငန်းတွေကိုကြီးကြပ်ခြင်းစတဲ့လုပ်ငန်းတွေကိုလုပ်ပိုင်ခွင့်ရှိတယ်လို့ရန်ကုန်မြို့တော်စီပင်သားရေးဥပဒေမှာပြဋ္ဌာန်းထားပါတယ်။လုပ်ငန်းစဉ်အသေးစိတ်နဲ့ပတ်သက်ပြီးစီပင်သားရေးကော်မတီမှာရှိတဲ့ဌာနအသီးသီးကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့အနောက်ပိုင်းခရိုင်ကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဇော်တိကဦးခင်လှိုင်ကပြောပါတယ်
ဒီနေ့ခန်းနာမှာကျွန်တော်တို့ကဌာနဆိုင်ရာ20နဲ့ကျွန်တော်တို့ ਨੇ တွေ့ဆုံပွဲလုပ်တွေ့ဆုံပွဲလုပ်တဲ့အခါကျတော့အဲ့ဒီကရလဒ်တွေကျွန်တော်ကြည့်ပါကြည့်ပြီးတော့ဘာတွေလောက်ရမယ်ဆိုတာကျွန်တော်တရားသတင်းထုတ်ပြန်ပေးပါမယ်နော်အခုအချိန်မှာကျတော့ဒီသူကရွေးချယ်လိုက်တဲ့သူတယောက်ဖြစ်တဲ့အတွက်ကျွန်တော်မဲဆွဲရတဲ့ကာလလည်းမဟုတ်ဘူးအဲ့တော့ခုလောက်ရမယ့်လုပ်ငန်းတိတိကျကျဒီလိုကျွန်တော်ချပြဖို့လိုပါတယ်ဘယ်လူတွေကတော့အခက်အခဲရှိတယ်ဘယ်လူတွေကအခက်အခဲမရှိဘူးဘာတွေတော့ဖြစ်နိုင်တယ်ဘာတွေမဖြစ်နိုင်ဘူးဘယ်ဟာတွေကပြည်သူတွေပါတဲ့နဲ့ဘယ်ဟာတွေကကျတော့ကျွန်တော်တို့ဘယ်လိုပါမယ်ဘယ်ဟာလွတ်တော်တွေပါရမယ်ဆိုတာအသေးစိတ်ရှင်းလင်းပြောပြရမယ်
ရန်ကုန်မြို့တော်စီပင်သားရေးကော်မတီဝင်အဖြစ်အရှေ့ပိုင်းခရိုင်ကဦးထေအောင်အနောက်ပိုင်းခရိုင်ကဇော်တိကဦးခင်လိုင်းတောင်ပိုင်းခရိုင်ကဒေါက်တာအေးမင်းမြောက်ပိုင်းခရိုင်ကဦးခင်မောင်တင်းတို့ရွေးချယ်ခံခဲ့ရပါတယ်မြောက်ကလာပါမျိုးနဲ့စီပင်သားရဲကော်မတီဝင်အဖြစ်ရွေးခန့်ရတဲ့ဦးထေဦးကမိမိတို့မျိုးနဲ့မှရေစီးရလာကောင်းမွန်ရေးအတွက်လှုပ်ကင်သွားမယ်လို့ပြောပါတယ်
တောင်ပေးရဲ့နေရာစပြီးတော့ရက်ွက်တွေဆင်းမယ်မြို့နယ်ဆင်းမယ်မြို့နယ်ရက်ွက်လိုက်ဆင်းပြီးတော့ခုတက်နိုင်ဆိုစူးစမ်းပြီးတော့လှုပ်ဆောင်ရမယ်လို့ခုကြီးပြုတ်ရေစီးရလာကိုခုတန့်ရှင်းကိုရင်လုံးစပြီးတော့ဖြည့်ရှင်းဖို့စဉ်းစားထားတယ်ရေစီးရလာကောင်းမှုအတွက်ကိုဒီမြို့နယ်ပြည်လူထုရဲ့ဒီလက်ရှိခုလန်းသရာဌာနကကြီးကဲ့နဲ့ခုပူးပေါင်းပြီးတော့လိုအပ်တဲ့ဆိုင်ရာတောင်းပြီးခုဖြည့်ရှင်းရမယ်လို့စိတ်ကူးပါတယ်
ဘုတ္တထောင်မြို့နယ်စီပင်သားရေးကော်မတီဝင်အဖြစ်ရွေးခန့်ရသူဒေါ်သက်သက်မွန်ကမြို့နယ်ရဲ့ရေစီးရလာကောင်းမွန်ရေးနဲ့တန်ရှင်းရေးကိုဆောင်ရွက်သွားခြင်းနဲ့လို့ပြောပါတယ်
ဘုရားအောင်မြို့လည်းဆိုရေရမ်းရှင်တယ်ဘုန်းကြီးများဥပမာဆိုလို့ရှိရင်ဒီရေစည်းရလာကောင်းအောင်အောင်ဆောင်ရွက်မယ်နောက်ပြီးတော့နောက်ပြင်လန်းကြတွေမြစ်ပတ်တယ်အဲ့ဒါမျိုးတွေမှတော့ပေါ့နော်ပို့ပိုပြီးကောင်းအောင်မလုဆောင်မလို့စိတ်ကူလာပါရဲ့
ကျန်းသစ္စာကျင်းစုပွဲကိုရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးမြင့်စွေမြို့တော်ဝင်ဦးလာမြင့်နဲ့စီပင်သားရဲကော်မတီတာဝန်ရှိသူတွေအပြင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်ဝင်ကြီးချုပ်ဦးမြင့်စွေနဲ့မြို့တော်ဝင်ဦးလာမြင့်တို့ကကော်မတီဝင်တွေကိုအားကိုးကြောင်းနဲ့မြို့တော်စီပင်သားရဲအတွက်ဝိုင်းဝန်းဆောင်ရွက်သွားကြဖို့ပြောကြားခဲ့ပါတယ်ရွေးကောက်ခံရတဲ့ကော်မတီဝင်တွေက2015ခုနှစ်ကုန်အထိတက်တန်းတစ်နှစ်ကြာတာဝန်ထမ်းဆောင်ရမှာဖြစ်ပြီးမြို့နယ်ခရိုင်နဲ့မြို့တော်အဆင့်အသီးသီးအတွက်လစာ7,800ကနေ3,000ထိရရှိကြမှာဖြစ်ပါတယ်ရှင်ကျွန်မ RFA သတင်းတာဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်